အမေရိကန်ထောက်လိုင်းဌာနရေနိုင်ငံထဲမှာစောင့်ကြည့်ထောက်လှမ်းခံရသူအရေအတွက်ဟာပြီးခဲ့တဲ့2022ခုနှစ်အတွင်းမှာနည်းသွားတယ်လို့တောက်ကြနေကထုတ်ပြန်တဲ့ဒီထောက်လိုင်းဌာနရဲ့ပွင့်လင်းမြင်သာမှုဆိုင်ရာအစီရင်ခံစာမှာဖော်ပြပါရတယ်။အမျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူးရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာအမေရိကန်ရဲ့နိုင်ငံခြားထောက်လှမ်းစောင့်ကြည့်မှုဥပဒေ FISA အရအမေရိကန်နိုင်ငံသားတွေနိုင်ငံထဲမှာတရားဝင်နေထိုင်နေသူတွေအပေါ်ထောက်လှမ်းမှုကတဖြည်းဖြည်းနည်းလာနေတယ်လို့ပြောပါရတယ်။ဒါပေမဲ့ထောက်လှမ်းခံရတဲ့အမေရိကန်မဟုတ်တဲ့နိုင်ငံသားအရေအတွက်ကတော့ပြီးခဲ့တဲ့နှစ်အတွင်းမှာ 24,600 အထိများခဲ့ပါတယ်ရှင်။